mingla nyin ni ge ma thot da shin mya shin VOA American tan ye 2018 khu ni October la 5 ye taw cha ni nyin ni gin season ni go myama san daw chain nyin ni 6 nai kwe ga ni 9 nai thi American Tiong su Washington DC myo ro ga ni direct tin set pe ni ba bi shin jama mya thasin aw ma di nyin ni gin season mu phit taw yin tin set pe twa ma me
chano aw lin hu ba di nyin ni na sia mae tadin ni de ma lo di ni 2018 khu ni nyin nyin nu ba su go လိမ်မိုင်းဆိုင်ရာအကြံပေးအနိုင်ကျင့်ခံရသူတွေရေးကျိုးပန်းနေသူနှုတ်ကိုပူတွဲချင်းမြင်လိုက်ပါတယ်။အိန္ဒိယနိုင်ငံကနိုင်ငံတွေတရားမဝင်ရောက်နေတဲ့ရိုဟင်ဂျာ9ယောက်ကိုမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်တဲ့ပေါ်ကုလသမဂ္ဂကစိုးရိမ်နေကြောင်းပြောဆိုလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ကုန်သွယ်ရေးဆိုင်ရာဒဏ်ခတ်ရေးယူမှုတွေချမှတ်ရေး EU ဥရောပသက်မကအဖွဲ့ဝင်နိုင်ငံတွေကစဉ်းစားနေတဲ့အကြောင်းနဲ့ပတ်သက်လို့ဒီလိုရင်းယူမယ်ဆိုရင်မြန်မာပြည်သူတွေမထိခိုက်ဖို့လိုတဲ့အကြောင်းသမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။အဓိကဖိတ်ဆိုရင်းယူမှုတွေကထိရောက်ခြင်းမထိရောက်ခြင်းပါလား။အဓိကကျွန်တော်တို့ပြောနေတာကဟိုတန်ခတ်ဖိတ်ဆိုရင်းယူမှုဆိုတာအဓိကပြည်သူလူထုမနစ်နာဖို့လိုတယ်။အဲ့ဒါလေ EU နဲ့ပတ်သက်တဲ့နိုင်ငံတ
ော်ဒီသတင်းနဲ့တူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လေးရက်ကြာဂျပန်နိုင်ငံခီးစဉ်ပေါ်နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကဘယ်လိုရှုမြင်ပါသလဲဆိုတဲ့အကြောင်းနဲ့ NCA အပြည့်ရဲ့စာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့နဲ့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့တွဲဆုံဆွေးနွေးသွားဖို့ရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားပါမယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
ဒီနေ့2018ခုနှစ်အတွက်ငင်းငယ်နိုဘယ်ဆုကိုတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆက်ရှောက်မှုပေးနေတဲ့တာပွားမီရဲ့ဆရာဝန်ဒန်နက်စ်မူဂွေကင်းနဲ့ယူရိုနိုင်ငံမှာ IS အစ္စလမ်ဆွေးနွေးအုပ်စုရဲ့လိန်ဂျုံဖြစ်ကနေလွတ်မြောက်လာသူယန်စီလူမျိုးလူခွေလူရှားသူနာဒီယာမူရက်တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်စစ်ပွဲတွေနဲ့ပြည်ပကတိမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်တစ်ခုလိုအသုံးချနေရတယ်ကိုအဆုံးသတ်အောင်ကြိုးပမ်းမှုတွေအတွက်စုချီးမြှင့်မှုရွေးချယ်ကြတာဖြစ်တဲ့အကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ငင်းငယ်စုရွေးချယ်ရေးကော်မတီကကြေညာချက်မှာဖော်ပြခဲ့တာပါစစ်ပွဲတွေနဲ့ပြပကတ်တွေမှာလိမ်မိုင်းဆိုင်ရာချမ်းဖက်မှုတွေအဆုံးသတ်ရေးရှေ့ရန်ကနေဦးဆောင်ကျိုးပန်းသူတို့ဖြစ်မူခွေခဲ့ရပြည်တွင်းမှာရောနိုင်ငံတကာမှာပါထင်ရှားသူဖြစ်ပြီးတရားမျှတမှုဟာလူတိုင်းရဲ့တာဝန်ဖြစ်တယ်ဆိုတဲ့အခြေခံရည်တည်ချက်ကိုကင်ဆယ်ထားသူတို့ဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ဆရာဇွန်မှုရဲ့တားကောင်ဖြစ်ခဲ့မှုနဲ့မူရက်ကတော့အနိုင်ကျင့်ဆော်ဟခံခဲ့ရတာကိုရှက်ကြောက်ပြီးအမျိုးသမီးတွေနှုတ်ဆက်လေရှိတဲ့လူမှုအတိုင်းအဝန်ရဲ့ကန့်သတ်ချက်တွေကိုလက်မခံခဲ့သူတို့ဖြစ်တယ်လို့ကိုယ်တိုင်ခံစားခဲ့ရတာနဲ့တခြားသူတွေရဲ့ခံစားချက်တွေကိုပါထုတ်ဖော်ပြောဆိုရတဲ့ထူးခြားသူတို့ဖြစ်နေလဲကော်မတီရဲ့ကြေညာချက်မှာဖော်ပြခဲ့တာပါဒေါ်လာ1.3 billion ရရှိမဲ့ဆေးဘက်ဆိုင်ရာနိုဘယ်ဆုယူပပေရနိုဘယ်ဆုဓာတ်ပေရနိုဘယ်ဆုတွေကိုလည်းဒီသတင်းပတ်ထဲမှာပဲကြေညာထားပြီးစီးပွားရေးသိပ္ပံဆိုင်ရာနိုဘယ်ဆုကိုတော့ရှေ့သတင်းပတ်ထဲနဲ့မှာကြေညာမှာဖြစ်ပါတယ်ဆာပေဆိုင်ရာနိုဘယ်ဆုကိုတော့ဆွေရချေရေးဖွဲ့မှာလိမ်မိုင်းဆိုင်ရာမဖွဲ့မရလို့မှုရှုပ်တော်ပုံတွေကြောင့်ဒီနေ့မှာပေးရနိုင်မှာမဟုတ်ပါဘူး
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ Brett Kavanaugh ကိုအတီးပြုခံအနိုင်ရေး Republican Party အထက်လွှတ်တော်အမတ်တွေကမျိုးလင့်ချက်တွေနဲ့စိတ်မရှိတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့ကြောင်းတရားသူကြီး Kavanaugh အပေါ်ဆွဆွဲချက်တွေဟာလည်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စုံစမ်းတွေ့ရှိချက်တွေနဲ့ကန့်ညင်းမှုမရှိကြောင်းပြောဆိုခဲ့ကြတာပါ။တရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုနိုင်ရေးအထက်လွှတ်တော်တစ်ခုလုံးဆုံးဖြတ်သင့်မသိဆိုတာကိုတော့တရားရေးကော်မတီမှဒီကနေ့မဲခွဲလိမ့်မယ်လို့မျှော်လင့်ရပါတယ်။ကော်မတီကမဲခွဲဖို့ဆုံးဖြတ်တဲ့ဆိုရင်တော့အထက်လွှတ်တော်မှာမနှက်ဖြန်စနေနေ့မဲခွဲဆုံးဖြတ်မယ်အလားအလာတွေလည်းရှိနေပါတယ်။တရားရေးကော်မတီကတော့တရားသူကြီးကေဗနော့ရဲ့နောက်ကြောင်ရာဇဝင်ကို FBI ကထပ်မံစုံစမ်းစစ်ဆေးမှဖြစ်ကြောင်းပြောဆိုခဲ့ပြီးပြီးခဲ့တဲ့သတင်းမှထဲမှာပဲအဆိုပြုချက်ကိုအထက်လွှတ်တော်ထံပေးပို့ထားတာပါ။တရားရေးကော်မတီဥက္ကဋ္ဌ Jack Grassley ကတော့တရားရုံးချုပ်တရားသူကြီးတစ်တူခန့်အပ်နိုင်ဖို့နောက်ထပ်48နာရီတာလိုတော့တယ်လို့မျှော်လင့်တဲ့အကြောင်းမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အယူခံတရားရုံးတရားသူကြီးကေဗနော့ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ခဲ့မယ်ဆိုရင်တော့တရားရုံးချုပ်မှာနေပေါင်းများစွာ conservative ဝါဒီတွေအများစုဖြစ်လာနိုင်တဲ့အတွက်အထိုက်အခံ democrat တွေကတော့တညီတညွတ်တဲ့ဆက်လက်ကန့်ကွက်နေတာပါတရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုချက်ကိုထောက်ခံဖို့ကတိပေးမထားတဲ့ republican အထက်လွှတ်တော်အမှ3အနက်2ဦးကတော့မနေ့တုန်းက FBI အစီရင်ခံစာကိုလေ့လာပြီးမှတ်ချက်ပေးခဲ့ကြပါတယ်အထက်လွှတ်တော်အမှ Susan Collins ကတော့ FBI ရဲ့အစီရင်ခံစာဟာတိတိကျကျဖော်ပြထားတာတွေ့ရကြောင်းပြောဆိုခဲ့တယ်လို့ republican အမှနောက်တဦးဖြစ်တဲ့ Jeff Flake ကတော့နောက်ထပ်အထောက်အကူပေးနိုင်တဲ့အချက်အလက်တွေမတွေ့ရကြောင်းပြောဆိုခဲ့ပါတယ်
အကျဉ်းဖက်ဝါရတက်ဖြစ်ရေးမှာအောင်မွေးခံနိုင်မှုအမေရိကန်ကမနေ့ကပဲထပ်မံတက်တွန်းလိုက်ပြီးရှုပ်ထွေးပြီးကြီးထွားလာနေတဲ့အကျဉ်းဖက်ဝါရရဲ့ချင်းချောက်မှုအန္တရာယ်ကိုလိုအပ်သမျှနည်းလမ်းတွေသုံးမဲ့မဟာဗျူဟာအသစ်နဲ့ရင်ဆိုင်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်။ကြံကြံမှုတွေကြုံခဲ့ရပြီးတော့သမ္မတဒေါ်နယ်ထရန့်ဆွေးကထုတ်ပြန်လိုက်တဲ့မဟာဗျူဟာအသစ်မှာတော့အကျဉ်းဖက်ဝါရတက်ဖြစ်ရေးနည်းလမ်းတွေအကျဉ်းဖက်ဝါရကိုပုံမှန်သုံးချလာနေတာတွေအီရန်နိုင်ငံကအဲစ်အစ္စလမ်စစ်သွေးကြွတွေလိုအကျဉ်းဖက်အုပ်စုရဲ့ချင်းချောက်မှုတွေနဲ့ပတ်သက်လို့လည်းထည့်သွင်းဖော်ပြထားတာပါ။အမေရိကန်ပြည်သူကစစ်ပွဲရင်ဆိုင်နေရပြီးမဟာဗျူဟာတဲ့ရအမေရိကန်အနေနဲ့အောင်မွေးခံနိုင်မဲ့စစ်ပွဲတစ်ပွဲဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ IS နဲ့အဲခိုင်တာအဖွဲ့တွေလိုမြင်သာထင်သာအကြမ်းဖက်အဖွဲ့အစည်းတွေနဲ့အမေရိကန်ရင်ဆိုင်နေရတဲ့အကြောင်းလည်းအမိမြေလုံခြုံရေးဝန်ကြီးခရစ်စတီယန်နယ်ဆန်ကကြေညာချက်မှာပြောဆိုထားပါတယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စီဝင်ရုံထဲကိုတည်တည်မှအစောပိုင်းကနေကဝင်ရောက်သွားတဲ့ဆော်ရီအာရေဗျာတည်င်းထောက်အခုချိန်ထိပျောက်ဆုံးနေပါတယ်။ဆော်ရီအာနာပိုင်းတွေကအစိုးရနဲ့တဘောရာကွဲလဲသူတွေကိုပြစ်ခဲ့တဲ့နှစ်မှစတင်နှိမ်နှင်းခဲ့တဲ့အချိန်ကစပြီးတည်င်းထောက်ဂျမယ်ခါရှော့ဘ်ဂီကအမေရိကန်ပြည်ထောင်စုမှလာရောက်တင်ဆောင်နေတာပါ။ဆော်ရီအင်ရှစ်ဆန်မင်းသားမိုဟာမက်ဘင်ဆာလ်မန်ကိုဝေဖန်ပျောက်ဆုံးနေပြီလည်းဖြစ်တဲ့ခါရှော့ဂီဟာ The Washington Post တင်စာကြီးမှာရေးသားနေလို့လည်းဖြစ်ပါတယ်။သူ့ရဲ့မင်္ဂလာပွဲအတွက်လိုအပ်တဲ့ဆေးရဆရန်တွေရယူဖို့ပြစ်ခဲ့တဲ့အင်္ဂါနေ့ကကောင်စီဝင်ရုံထဲကိုဝင်ရောက်သွားတာပါသူနဲ့ဆက်ဆက်ထားတဲ့မိန်းကလေးကကောင်စစ်ဝန်ရုံးအပြင်ဘက်မှာစောင့်နေပေမဲ့လည်းကာရှိုဂီလုံးဝပြန်ထွက်မလာဘူးလို့ပြောပါတယ်သူအခုလိုပျောက်ဆုံးနေတာကိုအဲ့ဒီမိန်းကလေးကတိုင်ကြားခဲ့တဲ့အတွက်တူရကီအာဏာပိုင်တွေကဆော်ဒီတန်အမတ်ကိုစင်ကာပူမင်းမြန်ခဲ့ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဘုရင်ကဆော်ဒီတန်အမတ်နဲ့တူရကီတူနိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်ကာရှိုဂီကိုထိန်းသိမ်းမထားပါဘူးလို့ဆော်ဒီအာရေဗျာကညင်ဆန်ပေမဲ့သူ့ကိုကောင်စစ်ဝန်ရုံးထဲမှာထိန်းသိမ်းထားတယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်ဒီလိုရဟာအစိုးရနဲ့အမြင်မတူသူတွေကိုဆက်ပြီးတော့ဖိနှိပ်နေတဲ့ဆော်ဒီအင်ရှစ်ဆန်မင်းသားရဲ့နောက်ထပ်လှုပ်ရက်တစ်ခုဖြစ်တယ်လို့လူ့အခွင့်ရေးဆောင်ကြီးရဲ့အဖွဲ့ကအရှိအလေပိုင်းဆိုင်ရာညွှန်ကြားရေးမှူးဆာရာလီယာဝစ်စတွန်ကပြောပါတယ
်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5 meter 70 kHz 10683ည5 meter 79 kHz 15965နဲ့5 meter 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီလိုမြန်မာနဲ့မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတွင်းတရားမဝင်ဝင်ရောက်လာသူတွေအဖြစ်ရိုဟင်ဂျာမွတ်စလင်တချို့ကိုအိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်တဲ့အပေါ်ကုလသမဂ္ဂကစိုးရင်ကြောင်းဒီနေ့ပဲပြောဆိုလိုက်ပါတယ်။2012ခုနှစ်ကဖမ်းဆီးခံခဲ့ရပြီးအာတန်ပြည်နယ်မှာထိမ့်သိမ်းထားတဲ့ဒုက္ခသည်9ယောက်ကိုမနစ်ပူရာပြည်နယ်နေဆက်ကနေမြန်မာအနာမဏိထံမနစ်တုန်းကလွှဲပြောင်းပေးလိုက်တဲ့အတွက်ပြန်ပို့ခံရသူတွေရဲ့လုံခြုံရေးနဲ့အန်တီကင်းရှင်အလွန်မင်းစိုးရင်တဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ပြောဝင်ရအန်ဒရီမဟာချစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာဒီနေ့ပဲပြောဆိုလိုက်တာပါပြန်ပို့ခံရသူတွေဟာရိုဟင်ဂျာတွေဖြစ်ကြောင်းခိုင်လုံတဲ့သတင်းတွေရသိရှိရတဲ့အတွက် UNHCR တာဝန်ရှိသူတွေတွစ်ဆုံဝင်ရဖို့အိန္ဒိယအာဏာပိုင်တွေကိုတောင်းခံခဲ့ပေမဲ့တုံ့ပြန်မှုမမရတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ပြန်ပို့လိုက်တဲ့အကြောင်းရင်းတွေနဲ့ပြန်ပို့ခံရသူတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်အောင်ကြိုးစားနေတဲ့အကြောင်းလဲပြောဆိုခဲ့တာပါအိန္ဒိယတရားရုံးချုပ်ကတော့မြန်မာအနာပိုင်တွေကနိုင်ငံသားအဖြစ်လက်ခံခဲ့တာကြောင့်နေရပြန်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းပြောဆိုခဲ့တယ်လို့အစိုးရရှင်းနေကလည်းနေရပြန်ဖို့ခံရသူ9ယောက်တွေမြန်မာနိုင်ငံကအထောက်အထားဆော့ရဆာရနေထုတ်ပေးထားတဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေးကတော့ပြန်ဖို့ခံရတဲ့သူတွေကိုမြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးတဲ့အထောက်အထားတွေပေါ်အခြေခံပြီးပြန်လည်လက်ခံခဲ့တာဖြစ်တဲ့အကြောင်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်မြန်မာဆွေးကပြောခွင့်ရသူဦးစောထေကပြောဆိုသွားပါတယ်။
ရခိုင်ပြည်နယ်ရင်းကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ကုံသွဲရေးဆိုင်ရာတန်ခတ်အရေးယူမှုတွေလုပ်ရင်ထိရောက်မှုရှိမရှိဆိုတာကိုလေ့လာဆန်းစစ်ဖို့အချက်အလက်ရှာဖွေရေးအဖွဲ့ကိုဆီလို့မယ်လို့ဥရောပသမဂ္ဂ EU ရဲ့ကုံသွဲရေးဆိုင်ရာအကြီးအကဲဆီဆီလီယာမဲလ်စတောမ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုံသွဲခွန်ကင်းလွှတ်ခွင့်ကိုကမ္ဘောဒီးယားနိုင်ငံကိုပေးအပ်ဖို့လည်းစီစဉ်နေတယ်လို့ပြောပါတယ်။ဩစတေးလျကုံသွဲရေးဝန်ကြီး Innsbruck နဲ့တွေ့ဆုံအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမဲလ်စတောမ်ကအဲဒီလိုပြောဆိုသွားတာပါ။ EU ကဒီလိုအရေးယူမယ်ဆိုရင်မြန်မာပြည်သူတွေကိုမထိခိုက်ဖို့လိုတဲ့အကြောင်းသမရယုံပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့တင်းစားရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွင့်ကင်းလွတ်ခွင့်ကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာဖြစ်တယ်လို့ EU တာဝန်ရှိသူ3ဦးကပြောဆိုတဲ့အကြောင်း Reuters တင်းဌာနကရေးသားချက်အပေါ်ဦးစောထေးကပြန်လည်တုံ့ပြန်ပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့လည်းနိုင်ငံတကာစံနှုန်းနဲ့အညီစုံစမ်းစစ်ဆေးပြီးလူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ထွက်ပေါ်လာတဲ့ရလဒ်တွေအပေါ်မူတည်အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းဒီကိစ္စအပေါ်စုံစမ်းစစ်ဆေးအရေးယူမှုတွေလုပ်ဖို့ဆန္ဒရှိတဲ့အကြောင်းလည်းပြန်လည်ရှင်းလင်းသွားပါတယ်
အင်္ဂလိပ်လက်ဆမှုဆွဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်းအီမြောင်ဘက်ကို1095နှစ်ချမှတ်လိုက်ပါတယ်။သမ္မတဟောင်းအနေနဲ့ဒဏ်ငွေ17တန်းခွဲနှိပါပေးဖို့လည်းအမိန့်ချမှတ်ခဲ့တာပါ။သမ္မတရာထူးတာဝန်ထမ်းဆောင်စဉ် Samsung ပါဝင်တခြားကုမ္ပဏီတွေကနေလက်ငွေဒေါ်လာတန်းနဲ့ချီလက်ခံရရှိခဲ့တာပါဝင်သူပါဝင်ပတ်သက်နေတဲ့ကုမ္ပဏီကနေဒေါ်လာ35တန်းလောက်အလွယ်သုံးစားလုပ်ခဲ့ကြောင်းလည်းဆွဆွဲခံခဲ့ရတာပါ။တရားမဝင်လောက်ရတွေအတွက်ထောင်နဲ့အနည်း20ချဖို့အစိုးရရှင်းနေတွေကတောင်းဆိုခဲ့ပေမဲ့နောက်ဆုံးထောင်နဲ့15နှစ်တရားရုံးကစင်ကြဲချလိုက်တာလည်းဖြစ်ပါတယ်
။ပြီးခဲ့တဲ့တပတ်တောက်ကြာနေ့ကငလင်းနဲ့ဆူလာမီရေလိုင်းတံတင်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းပေါ်ကပါလုမြို့မှာဘေးဒဏ်ကလွမြောက်လာသူတွေဒီကနေ့ဆူဝေပြီးတော့အစဉ်အလာတိုင်းဝတ်ပြုဆူတောင်းပွဲတွေကျင်းပကြပါတယ်။ပြင်းအားခွန်သမားကအစဉ်ရှိတဲ့ငလင်းနဲ့ကြီးမားလာတဲ့ဆူနာမီရေလိုင်းတံတင်ခဲ့တဲ့အတွက်ဒီဒေသမှာလူပေါင်း1500ထက်မနည်းသေဆုံးခဲ့ရတယ်လို့ရွှေနွန်နွေနဲ့ပြောကြားတော့တဲ့အဆောက်အဦအပျက်စီးပုံတွေအောက်မှာလူအတော်များများပိတ်မိနေနိုင်သေးတယ်လို့လည်းယုံကြည်ရပါတယ်။ဒီအချိန်မှာပဲပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆူလာဝေစီကျွန်းအာဏာပိုင်တွေကစတင်လုပ်ကိုင်နေပါတယ်။လူဦးရေ3,500ကျော်လာရှိတဲ့ပါလူမျိုးကမပြတ်မစီပဲကြံနေတဲ့အချို့အပိုင်းတွေမှာလျှက်စစ်မှုတွေပြန်တွေ့တန်းပေးထားပြီးတော့အဓိကတယ်လီဖုန်းလိုင်းတွေကိုလည်းပြန်ဆက်သွယ်ပေးထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်ရေးယူမှုတွေချမှတ်ရေး EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစဉ်းစားနေတဲ့အကြောင်းနဲ့ပတ်သက်လို့ဒီလိုအရေးယူမယ်ဆိုရင်မြန်မာပြည်သူတွေကိုမထိခိုက်ဖို့လိုတဲ့အကြောင်းသမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့လည်းနိုင်ငံတကာဆန်တွေနဲ့အညီစုံစမ်းစစ်ဆေးပြီးလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ထွက်ပေါ်လာတဲ့ရလဒ်တွေအပေါ်မှာမူတည်အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းနဲ့ဒီကိစ္စအပေါ်စုံစမ်းစစ်ဆေးရေးယူမှုတွေလုပ်ဖို့ဆန္ဒရှိတဲ့အကြောင်းကိုပြန်လည်ရှင်းလင်းသွားပါတယ်
။အဓိကပိတ်ဆို့ရေးယူမှုတွေကထိရောက်ခြင်းမထိရောက်ခြင်းပေါ့နော်။အဓိကကျွန်တော်တို့ပြောနေတာကတန်ခတ်ပိတ်ဆို့ရေးယူမှုဆိုတာအဓိကပြည်သူလူထုမနစ်နာဖို့လိုတယ်။အဲ့ဒါလည်း EU နဲ့ပတ်သက်တဲ့နိုင်ငံတော်တန်တမာတွေလို့ပြောနေတယ်။သူတို့ရဲ့လူလားချက်ကခုနကနှစ်ချက်ပေါ့နော်။အဲ့နှစ်ချက်ကိုကျွန်တော်တို့ကဖြည့်ဆည်းဆောင်ရွက်နေတယ်။အဲ့ပေါ်မှာအဓိကပြည်သူတွေကိုထိခိုက်စေမဲ့ကိစ္စမျိုးတွေအဲလိုမျိုးဆိုရင်တော့ကျွန်တော်တို့ကဟိုမလုပ်ဖို့ကျွန်တော်ကပြောထားတယ်အဓိကအဲ့လို GSP တို့ဘာလို့ရုပ်သိမ်းသွားမယ်ဆိုရင်ကျွန်တော်အထည်ချုပ်လုပ်ငန်းအဓိကဒုက္ခရောက်မယ်အထည်ချုပ်လုပ်ငန်းဒုက္ခရောက်ရင်အဲ့မှာမိခိုနေတဲ့ဝန်ထမ်းတွေပေါ့နော်အထည်ချုပ်လုပ်သားတွေအဲ့ဒါအများကြီးအလုပ်လက်မဲ့တွေဖြစ်ကုန်မယ်နောက်ချက်ကအဲ့ဒါနဲ့ဆက်ဆက်ပြီးတော့ဖြစ်လာမဲ့ဟာတွေကကျွန်တော်စီးပွားရေးကဏ္ဍအများကြီးတက်ရောက်မှုရှိနိုင်တယ်ရှိတဲ့အတွက်လည်းပြည်သူလူထုကိုတိုက်ရိုက်ထိခိုက်နေနိုင်စေမယ့်ဟာမျိုးတွေတော့၎င်းတွယ်ဝိုက်ပြီးထိခိုက်နေနိုင်စေမယ့်ဟာတွေတော့၎င်းမလုပ်ဖို့ကျွန်တော်ရှင်းပြနေတယ်။ဆလိုတာကနောက်ဆုံးကျွန်တော်တို့နိုင်ငံတကာလုံထုံးလုံနည်းတစ်ခုကိုပြောမယ်ဆိုရင်ပေါ့နော်တက်ဆိုင်ရာနိုင်ငံကစုံစမ်းစစ်ဆေးမှုတစ်ခုပေါ့နော်အဲ့ဖြစ်ပွားခဲ့တဲ့ဘာဖြစ်စဉ်ပဲဖြစ်ဖြစ်အဲ့ဖြစ်စဉ်ကိုစုံစမ်းစစ်ဆေးမှုနဲ့လှုပ်ဆောင်ဖို့မလုံနိုင်ဘူးပေါ့နော်လုံနိုင်စွမ်းမရှိဘူးအန်ဒီပဲဖြစ်တယ်။နောက်တစ်ချက်ကလုံဖို့စန္ဒမရှိဘူး I'm willing ဖြစ်တယ်ပေါ့နော်မလုံနိုင်ဘူးစန္ဒမရှိဘူးဆိုရင်နိုင်ငံတကာကဝင်ရောက်လောက်ခိုင်းတင်တယ်ဆိုတော့ဈာဝင်ပေါ့နော်ဈာဝင်ပြီးတော့လောက်ခိုင်းတင်တယ်ဆိုတော့အယူဆရှိပါအဲကြောင့်လို့လဲအဲကုလသမဂ္ဂအဖွဲ့ဝင်တွေကဒါမျိုးတွေပြောနေတာမက်ကနီဇင်တွေမှာလည်းဒါမျိုးတွေပြောနေအဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့ပြည်တော်စုလွတ်တော်မိန်ကောမှာပေါ့နော်ဟိုပြည်တော်စုဝန်ကြီးဦးကျော်တင်ဆိုပြောထားတဲ့အထက်မှာပါပါတယ်ကျွန်တော်တို့နိုင်ငံကဒီရခိုင်ကိစ္စမှာဘာတွေဖြစ်ခဲ့လဲဆိုတာစုံစမ်းစစ်ဆေးဖို့ကျွန်တော်တို့လုပ်နိုင်တယ်ကျွန်တော်တို့ဟိုမြန်မာနိုင်ငံက able and willing ဖြစ်ပါတယ်ဆိုတာကျွန်တော်ရေးထားတယ်အဲ့လိုလုပ်ဖို့လဲကျွန်တော်တို့ကစိတ်ပိုင်းပြတ်ထားပြီးဖြစ်တယ်စိတ်ပိုင်းပြတ်ထားလို့လဲ independent commission ဖွဲ့ထားတယ်ဆိုတာကျွန်တော်တို့ပြောတယ်အဲ့လိုမျိုးတက်ဆိုင်ရာနိုင်ငံကိုယ်တိုင်ကလုပ်နိုင်စွမ်းရှိတယ်လုပ်ဖို့စန္ဒအပြည့်အဝရှိတယ်ဆိုရင်သူ့နိုင်ငံကလုပ်နေတဲ့ process မှာပြီးပြီးချင်းနိုင်ငံတကာကဝင်ရောက်ဆက်ဖက်မှုမလုပ်တင်ဘူးဆိုတဲ့ဟာကနိုင်ငံတကာမှာဟို agreement တွေရှိပါတယ်နားလည်မှုတွေရှိတယ်အဲ့ဒီတိုင်းမှာကျွန်တော်တို့ကပြောနေတာဖြစ်တယ
်သမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကဒီကနေ့ညနေနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါတစ်ဆက်တည်းမှာပဲတင်ပြခြင်းတဲ့သတင်းလွှမ်းမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့၄ရက်ကြာဂျပန်နိုင်ငံခရီးစဉ်ဟာရခိုင်ပြည်နယ်အပါအဝင်တခြားပြည်နယ်တွေအတွက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအထောက်အကူတွေရဖို့နဲ့တန်တမာရေးအတွက်အရေးကြီးတယ်လို့မြင်တဲ့အကြောင်းနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကပြောပါရယ်အထူးသဖြင့်အနောက်နိုင်ငံတွေရဲ့ဖိအားပေးမှုတွေနဲ့ဝေဖန်မှုတွေရင်ဆိုင်နေရတဲ့အချိန်ဖြစ်တာကြောင့်တန်တမာရေးဆိုင်ရာမဟာဗျူဟာအရအရေးကြီးတဲ့ခရီးစဉ်လို့သူကသုံးသပ်ပြောဆိုလိုက်ပါရယ်
ဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံမှုဆိုတာကတော့နည်းနည်းအချိန်ကြီးကောင်းအောင်မယ်လို့မြင်ပါတယ်။နောက်ကျွန်တော်တို့မြန်မာနိုင်ငံဘက်ကနော်ဂျပန်နိုင်ငံအပါအဝင်ပေါ့လေအနောက်နိုင်ငံတွေကစီးပွားရေးလုပ်ငန်းရှင်တွေလာပြီးတော့ရင်းနှီးမြှုပ်နှံလောက်အောင်ဆွဲဆောင်နိုင်တဲ့ပတ်ဝန်းကျင်ကိုတည်ဆောက်ဖို့လိုသေးတယ်လို့မြင်ပါတယ်။အဲ့တော့ဒါပေမဲ့တစ်ဖက်ကကျွန်တော်တို့ဟလာဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့အပြည်နယ်တွေဟလာနောက်ရခိုင်ပြည်နယ်နော်လက်ရှိဟိုနိုင်ငံတကာအကြားမှာဒီတော်တော်လေးကိုပြောစရာဆိုစရာဖြစ်နေတဲ့ရခိုင်ပြည်နယ်အရေးနဲ့ဆက်ဆက်ပြီးတော့ဖွံ့ဖြိုးတိုးတက်မှုအပိုင်းမှာတော့ကျွန်တော်တို့ဂျပန်နိုင်ငံအနေနဲ့ပေါ့လေမြန်မာနိုင်ငံကိုအကူအညီပေးတာမျိုးတွေနော်အထောက်ပံ့ပေးတာမျိုးတွေတော့ပို့ပြီးတော့လှုပ်လာနိုင်ပါတယ်နောက်ပြီးတော့နှစ်နိုင်ငံအကြားပေါ့လေဟိုပညာရေးအပိုင်းနောက်ယဉ်ကျေးမှုအပိုင်းအာကစားအပိုင်းဒီအပိုင်းတွေမှာပူပေါင်းဆောင်ရွက်မှုတွေကိုလည်းဟိုတိုးမြင့်လာနိုင်တယ်လို့မြင်ပါတယ်။နောက်ပြီးတော့တစ်ဖက်ကကျွန်တော်တို့နိုင်ငံအပေါ်မှာဒီတရုတ်နိုင်ငံရဲ့ဟလာနိုင်ငံရေးစီးပွားရေးအဲဒီစစ်ရေးအရာပေါ့လေဒီဩဇာမြင့်တက်လာတဲ့အနေအထားပေါ်မှာလည်းပဲဂျပန်နိုင်ငံအနေနဲ့အတော်လေးကိုအလေးထားပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုထိန်းကြီးဆောင်ရွက်နေတယ်လို့မြင်ပါတယ်။နောက်တစ်ဖက်မှာလည်းပဲဂျပန်နိုင်ငံအနေနဲ့လာအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့တော့ထိကျိတ်အောင်မှာနေရတဲ့နိုင်ငံတနိုင်ငံဖြစ်တဲ့အခါကျတော့ဒီနိုင်ငံတွေရဲ့စံနှုန်းတွေသတ်မှတ်ချက်တွေအပေါ်မှာလည်းပဲအလေးထားပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလုပ်နေရတဲ့အနေအထားမျိုးရှိနေတယ်လို့မြင်ပါတယ်ဒါပေမဲ့လာမယ့်ကာလမှာတော့ဟိုကျွန်တော်အမြင်ပေါ့လေဒီမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံဆက်ဆံရေးဟာအထီးတက်ပို့ပြီးတော့ကောင်းလာမယ်လို့မြင်ပါတယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ဂျပန်နိုင်ငံနဲ့တာမကအောင်လာအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးဟလာတောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးဒါတရုတ်နိုင်ငံနဲ့ဆက်ဆံရေးတွေကိုဒီတက်ပို့ပြီးတော့မာဖြူအမြောက်အောင်တိဆောက်ဖို့အရေးတကြီးလိုအပ်နေတယ်လို့မြင်ပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လေးရကြာဂျပန်ခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းပြောသွားတာပါဒေါက်ဆန်းစုကြည်ဟာတိုကျိုမြို့တော်မှာကျင်းပမဲ့ဆယ်ချိန်မြောက်မဲခေါင်ဂျပန်ထိပ်သီးစည်းဝေးတက်ရောက်ဖို့အတွက်တွားရောက်တာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံကသတင်းထုတ်ပြန်ထားပါတယ်အခုဆက်ပြီးတော့မနေ့ပြန်စနေညဒိုင်ရိုက်လီလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးပါစီရှင
်တော်တာရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံခြားရဲ့ရောင်းချမှုတွေကိုမကြလေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်နေပါတယ်စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေ့ကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လည်းစီဝါရေးကျမ်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်။နိုင်ငံခြားအရေးတွေကန့်တတ်တာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလား။နောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်ဆိုတာတွေကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
ဒီရတဲ့လေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေပါဗျ။မနေ့ပြန်စနေညတိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ NCA အပြည့်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့ဖြစ်တဲ့တအောင်းပလောင်တပ်ဖွဲ့ TNLA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့ဟာဒီလအတွင်းမြန်မာအစိုးရညီညွတ်ရေးကော်မရှင်အဖွဲ့နဲ့တွဲဆုံဆွေးနွေးသွားမယ်လို့တိုင်းသားလက်နက်ကိုင်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်တွဲဆုံမဲ့နေ့ရက်ကိုအတိမပြုနိုင်သေးပေမဲ့ဆွေးနွေးရေးအဆင်ပြေချောမွေ့ဖို့ဟာတပ်မတော်ဘက်ကထိုးစစ်တွေရပ်တန့်ဖို့လိုအပ်တယ်လို့လည်းပြောဆိုပါရယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်မြန်မာအစိုးရညီညွတ်ရေးကော်မရှင်အဖွဲ့နဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့တို့အောက်တိုဘာလတွင်တွေ့ဆုံသွားဖို့ရှိတယ်လို့ DNL ပြန်ကြားရေးရာရှိဘူမူတာအကျော်ကပြောပါတယ
်။ပြည်ပေါ်တော့ရှင်းကြတာကနော်ဒီလာတာ။ဒါရက်တင်နေတယ်မယ်အစီအစဉ်။ဒီလိုတွေ့ဆုံမှုကမတွေ့တာကြာကနော်ရက်နေတာ။ညီနိုင်မှုပေါ့ကနော်ဒီညီချင်းဖြစ်စဉ်တော့ကျွန်တော်ဆက်လက်ဆွေးနွေးမှုဖြစ်အောင်ပါဝင်ခွင့်ပါဝင်ဖို့ရအောင်ပြည်လို့ကြမယ်။ LDC ကညီနိုင်ရှင်တွေတော့
တွေ့ဆုံမဲ့ရက်ကတော့အတိအကျမသိသေးပေမဲ့တရုတ်နိုင်ငံကုမင်းမြို့မှာတရုတ်အစိုးရဂျာဝင်ဆောင်ရွက်ပေးသွားမယ်လို့လည်းသူကဆိုပါတယ်။တမ်ဘလောင်တပ်ဖွဲ့ TNL ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MDA တို့ဟာ ညီမဆိုရကနေအပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့လက်မခံသေးတဲ့အဖွဲ့တွေဖြစ်သလိုမြန်မာသမ္မတနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးရေးအစီအစဉ်ပြီးချုံးဝဲဖို့ဟာသမ္မတဘက်ကထိုးစစ်တွေရပ်တန့်ဖို့လိုအပ်တယ်လို့ဗိုလ်မှူးတိုက်ကြော်ကပြောပါတယ်။
ပြည်ရဲ့စတင်မာလာတို့ကပြည်တော်စုလမ်းမမှာခုန်ကောက်ခံနေတဲ့တမ်းပလောင်တပ်နဲ့နေမြရှင်လေးရေးလှုပ်ဆောင်နေတဲ့တမ်းမတော်တို့ကြားမူဆယ်မြို့နဲ့နန်းဦးရွာနဲ့ကိုခံမြို့နဲ့မန်ပြင်းရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးအသူပါလာနှစ်ရက်နေမှာမူဆယ်မြို့နဲ့နန်းဦးကျေးရွာဘက်မှာတမ်းမတော်ကလည်းတိုင်တက်စင်းအင်တာစုစည်းနဲ့ခရီးသွားလာမှုစည်းနေကိုစစ် say Mukan Duga Suvare.
Pony, I say you better not jar. December Mara drew a Pamalovia. He belonged by Mabe, she named Um Palamba for Nostoga.
The Anneli Lenaga and Portu, Nessa Mushi Mishi Suvi, your Darigo, your Mabaga Sisi Kerule, the Rakaniga Piovare. A lot of as the Vija Lama Mijitu Nine did it. Jacan Tamro inele. Yamadam Roduha, Chimine Blawa Muniz at the Rama, Setembala Nessa Leonetti type where you set up one of you. The Pathika Mulushini, Lelu, Yakaitam Rotawi Shitu Rigapio Ware. A coolo suya Ninja Yukus Lepone, Yapai Mamma, so messed at the Rambo. Bidansu Ninja Yiposa Mubuza Comedy, UBDGC, three move forward, Tala Piga Suare.
The Prism Chi, not the Alumba way more dragger.
ကျွန်တော်တို့ကဒီ NCA ဆိုတဲ့နိုင်ငံလုံးအတိုင်းတာဟောအဲ့လိုညွှန်တာဖြစ်တယ်နောက်တစ်ခုကNCA ကအလုံးပါဝင်ရမယ်ဆိုတဲ့ဟာကတစ်ချိန်လုံးကျွန်တော်တို့တောင်းဆိုလာတာပဲဒီလိုခွဲခြားဆက်ဆံပြီးတော့မှခြံလှတ်ထားတာမျိုးတော့ညဉ့်ညဉ့်ရဲ့အတွက်ဒါနောက်ချက်အဟာတာဖြစ်ပါတယ်ပြီးကြတဲ့အောက်တိုဘာလ9ရက်နေ့တုန်းကလည်းအစိုးရညဉ့်ညဉ့်ရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင် ဒီတွေ့ဆုံမှုမှာဆိုးရွားဘက်ကငင်းချမ်းရေးကော်မရှင်ဒုဥစားဦးသိန်းစောအတူရင်မှုဥက္ကင်စောဦးတို့တက်ရောက်ခဲ့သလိုမြောက်ပိုင်းမဟာမိတ်သုံးဖွဲ့ကကုစရဲသူနဲ့အတူကချင်လွတ်လိုက်ရေးဖွဲ့ကရင်ဦးနဲ့ဝါပြည်သွေးစီညူရေးပါတီယူဒီဘလူးအက်စီတို့ကနေအတိတ်သက်တွေဖြစ်တက်ရောက်ခဲ့ပါတယ်မြောက်ပိုင်းစီးရေးမဟာမိတ်ဖွဲ့မှာတမ်းပလောင်မြူရလွတ်မြောက်ရေးတပ်မတော်တီအန်အယ်လီကချင်လွ
တွေပေးနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာလူငယ်တွေအတွက်ခေါင်းဆောင်မှုတင်နန်းတွေပေးနေတဲ့ American အခြေစိုက် Deborah Foundation ကရက်ရွာနဲ့နိုင်ငံကျိုးလိုအပ်ချက်တွေကိုဖြည့်ဆည်းရမှာဒီတင်နန်းကအတွေ့အကြုံတွေကအထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ကြာတာရင်းညကရန်ကုန်မြို့ Novotel Yangon Max Hotel မှာကျင်းပတဲ့လူငယ်ခေါင်းဆောင်တွေရဲ့တင်နန်းဆင်ပွဲကိုကိုရိုင်းသတင်းတောက်ရောက်ယူခဲ့တဲ့ VOA သတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံတော်ကဏ္ဍပေါင်းစုံဌာနပေါင်းစုံကလုပ်ငန်းအတွေ့အကြုံရှိတဲ့လူငယ်တွေကိုရွေးချယ်ပြီး Devon Foundation ကခေါင်းဆောင်မှုတင်နန်းတွေပေးနေတာပါမြန်မာနိုင်ငံအနံကိတ်ကိုဦးဆောင်နိုင်မဲ့လူငယ်တွေပေါ်ထွက်လာဖို့မျှော်လင့်ထားတယ်လို့တင်နန်းစီစဉ်သူတွေကပြောပါတယ်2019-2018တင်နန်းတွေမှာပညာသင်ခွင့်ရတဲ့တင်နန်းသားတဦးဖြစ်တဲ့ကိုမိုးသူကအခုလိုပြောပါတယ
်ဟောကျွန်တော်တို့ဒီမှာကတော့ Citizen Leadership ဖြစ်ပါတယ် Citizen Leadership ဆိုတဲ့ကျွန်တော်တို့ကနေပြီးတော့ Leader တွေကိုမျှော်မနေပဲနဲ့ကျွန်တော်တို့ကိုယ်တိုင်နိုင်ငံသားတွေကခေါင်းဆောင်ဖြစ်နေကျွန်တော်တိုင်းပြည်တိုးတက်ဖွံ့ဖြိုးတဲ့သင်ခန်းစာကိုကျွန်တော်တင်ယူခဲ့တာဖြစ်ပါတယ်။ဒီသင်တန်းကတခြားသင်တန်းတွေနဲ့တော်တော်လေးကွာပါတယ်။ကျွန်တော်တို့တစ်နှစ်တာမှာ fellowship event ဆိုပြီးတော့၃ခုကျွန်တော်တက်ရပါတယ်။ပထမတစ်ချိန်ကတော့မန်းလေးမှာတက်ရတယ်။ဒုတိယတစ်ချိန်ကကျွန်တော်အင်းလေးမှာတက်ရပြီးတော့ဒီတစ်ချိန်ကကျွန်တော်နောက်ဆုံးတစ်ချိန်ပေါ့နော်။အဲ့ဒါကတော့ရန်ကုန်ကဒီ Novotel Hotel မှာတက်ရတာဖြစ်ပါတယ်။ကျွန်တော် event တစ်ခုပြီးတိုင်းပြီးတိုင်းမှာကျွန်တော်တို့ပြန်ပြီးတော့မှ go to good ဆိုတဲ့အလုပ်တွေကိုကျွန်တော်ပြန်လုပ်ရပါတယ်။ကျွန်တော်တို့ဘာတွေတင်ယူခဲ့ရလဲတင်ယူခဲ့ရတဲ့ဟာတွေကိုကျွန်တော်တို့ပြည်သူလူထုတွေကိုကျွန်တော်တို့လိုအပ်နေတဲ့လူတွေတွေကိုကျွန်တော်ပြန်လည်ဖြန့်ဝေတာကိုကျွန်တော်လုပ်ပါတယ
်မြန်မာနိုင်ငံအချောင်းကိုနှစ်ပေါင်းများစွာလေးလာခဲ့တဲ့ American ပြည်အောင်စု Kenneth Pinney ကတထေကြီး Jet Devon နဲ့သူစနီး Marie Lynn တို့က World Fishing မြန်မာအဖွဲ့တို့နဲ့ပူးပေါင်းပြီး2014ခုနှစ်ကတည်းကအစပြုခဲ့တဲ့တင်ဒန်းတွေလည်းဖြစ်ပါတယ်ဒီနေ့ဆိုရင်တင်ဒန်းစင်းလက်မှတ်ပေးတဲ့အခမ်းအနားတွေပြည်သမအကြိမ်ကျင်းပလာပါဒီတင်တဲ့တွေဟာလူငယ်တွေဆိုတာထက်လုံငယ်ခွင့်အတွေ့အကြုံရှိတဲ့သူတွေကိုရွေးချယ်တာဖြစ်တယ်လို့ Devon Foundation ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Peter Doof ကပြောပါတယ
် The Devon Fellowship is a mid-career mid-level fellowship for leaders
Devon Foundation ဟာလုပ်ငန်းအတွေ့အကြုံရှိပြီးသားလုပ်ငန်းခွင့်တွေကလူတွေကိုသူတို့ရဲ့အရေးချင်းတွေမြင့်တင်ပေးတဲ့တင်တန်းတွေပေးတာပါမြန်မာနိုင်ငံမှာပဲဒီလိုတင်တန်းတွေပေးတာပါစမှုလုပ်ငန်းတွေအစိုးရလုပ်ငန်းတွေနဲ့လုပ်ငန်းခွင့်အတွင်းမှာအသက်50အောက်အားလုံးတင်တန်းတက်ဖို့ကြိုးဝင်ပါတယ်
ကိုလောက်ကန်နေတဲ့ဖွဲ့စည်းပဲဖြစ်ဖြစ်နိုင်ငံအတွက်ဖြစ်စီပို့ပြီးတော့ကောင်းအောင်လှုပ်ဆောင်နိုင်စွမ်းရှိတဲ့ခေါင်းဆောင်မှုအရေးချင်းတွေလေ့ကျင့်ပြီးတာပါဒီနေ့အရရက်ကလူမျိုးစုံဘာသာပေါင်းစုံတွေကကျွန်တော်တို့ရွေးချယ်ပါတယ်တနည်းကိုတင်နန်းသား
200 graduates so far ဒီတင်နန်းတွေကနေတင်နန်းသားတအူးနဲ့တအူးအကြာချိတ်ဆက်ပြီးဆက်သွယ်နိုင်မဲ့လူမျိုးရေးကွန်ရက်တဘောမျိုးတည်ထောင်နိုင်ပြီးရဲရွာနဲ့နိုင်ငံအကျိုးလိုအပ်ချက်တွေကိုဖြည့်ဆည်းရမှာအထောက်အကူပြုလာဖို့မျှော်လင့်တဲ့အကြောင်းလဲတင်နန်းရွေးချယ်ရေးအဖွဲ့ဝင်ဒေါ်ရှိုးဤထွန်းကပြောပါတယ်အဓိကကတော့ကျွန်တော်တို့မြန်မာနိုင်ငံကအရန်ဒိုင်ဗာစစ်တယ်လေအဲလူမျိုးအရတော်၎င်းနေရာဒေ
အတွေ့အကြုံတွေမျိုးမျိုးရှိကြတယ်ပြည်တွင်းမှာတော့လည်းကောင်းပြည်ပမှာတော့လည်းကောင်းဆိုတော့ပို့ပြီးတော့မှဆိုရှယ်ကိုဟီးရှင်းပေါ့နော်ပို့ပြီးတော့မှဒီကြောင်းတဲ့ကြောင်းနားလည်ဖို့ဆိုတော့
networking ပြီးလို့ရှိ diversity ပေါ့နော်ဟိုဘက်ဂရောင်းမတူတဲ့သူတွေအချင်းချင်းကြားထဲမှာကြားထဲမှာဘာမှမရှိပဲနဲ့တယောက်နဲ့တယောက်ရင်းနှီးနှီးနဲ့ဒီ professional level ရောက်တဲ့အချိန်ပေါ့နော်ဒီအတိုင်းအတာသူကြီးအလုပ်တွေ့ကြုံတွေလည်းရှိပြီးပြီး
အဲ့ဒီအချိန်မှာတွေ့ခွင့်ရတဲ့ခါကျတော့ဟိုចောင်းနှောင်းနဲ့တော့မတူဘူးပေါ့နော်ចောင်းနှောင်းဆိုလို့ရှိရင်တော့ចောင်းတက်တော်တော်လူငယ်အခုကတော့ကိုကတော့
ဒီနေ့2018ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိမ်ပိုင်းဆိုင်ရာအကြံဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆက်ရှင်မှုပေးနေတဲ့တာပွားမီးရဲ့ဆရာဝန်ဒန်နက်စ်မူကွေကင်းနဲ့ယူရဲနိုင်ငံမှာ ISIS နဲ့ဆွေးရအုပ်စုရဲ့လင်းကျုံဖြစ်ကနေလွတ်မြောက်လာသူယက်စီလူမျိုးလူခွေရဲ့လှုပ်ရှားသူနာရီယာမူရက်တို့ကိုပူတွဲချီးမြှင့်လိုက်ပါတယ်စစ်တွင်းနဲ့စစ်ပွဲရေးနဲ့ပြစ်ကတ်တွေမှာလိမ်ပိုင်းဆိုင်ရာအကြံဖက်မှုတွေကိုလက်နက်တစ်ခုလိုအသုံးချနေရတယ်ကိုအဆုံးသတ်နိုင်အောင်ကြိုးပမ်းမှုတွေအတွက်စုချင်းမျိုးရွေးချယ်ခဲ့တာဖြစ်ကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ဆုငြိမ်းချမ်းရေ Nengen nwe tiyamu nwen la dhuri pye rwen jamu sren tichu gu, indiya nengen ga, nyama nengen pe lwe piyang pi laite po, kurota maka ga, sori ne chao, di nebe piyo su lai pare, netao sen na kunika, pansi kange ya pi atan pi nema, ten ten tare doka de kune ya ku, manipura pi ne ne zaka ni, nyama anawe ne ten, manirunga lwe piyang pi laite tue, piyang po kanya dhuri, lungyo yine, anye kinshi, lungme sori ne chao, doka de miya sanya, kurota maka maha minyi yo, UNHC ya, piyo kunya du, Andre, Andret Mahachika, Susan and Geneva Yonchoma, Pioso Lightaba.
The engine to go on Lunga Piopia Pikaraba. The Yanni season Tolu Yimuga Kunyan Wiam Pippi. The Mansaya engineer Garo Voite Zonia Pipare. A Kujamaru Tolun near radio season PPJ. Asia set 7 Jurugani Tolun Bime. Viewi Mimaba Yumin Tanya seasonu. Samyo Jishu Nasin Naimarashi. Now Tanai Janya Kunaima Tolume season Rima. Jansonja Alma. Toda Shimia Along Shilan Chami Javazi. Viewi Igunasin at Jesu Timare. Jamania the Saint Alma.
This program has come to you from the Voice of America, Washington. From Washington, this is